ွေးသူမြင်စီစဉ်ကကျေးဇူးပါတယ်ခင်ဗျာ NCGB အဝေးရောက်မြန်မာနိုင်ငံအမျိုးသားညွန်ပေါင်းအစိုးရအဖွဲ့ဟာ1990ခုနှစ်ရွေးကောက်ပွဲအပြီးစစ်အစိုးရရဲ့ဖမ်းဆီးထောင်ချနှိပ်စက်မှုအမျိုးမျိုးတို့ကြောင့်ထိုင်းမြန်မာနယ်စပ်ကိုရောက်ရှိလာခဲ့ကြတဲ့ရွေးချယ်ခံလွှတ်တော်ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းခဲ့တဲ့စင်ပြိုင်အစိုးရတရဖြစ်ပါတယ်90ရွေးကောက်ပွဲအပြီးလွန်ခဲ့တဲ့နှစ်20ကမြင်ကွင်းပုံရိပ်တချို့ကိုပြန်ကြည့်မယ်ဆိုရင်စစ်အစိုးရဟာတနိုင်ငံလုံး80ရာခိုင်နှုန်းကျော်မဲအပြတ်သက်နိုင်ရရှိခဲ့တဲ့ NLD ပါတီနဲ့လွှတ်တော်ကိုယ်စားလှယ်တွေကိုအစိုးရမဖွဲ့စည်းနိုင်အောင်နှိပ်စက်မှုတွေအမျိုးမျိုးစတင်ပြုလုပ်လာခဲ့တာတွေ့ရမှာပါတော်ဆန်းစုကြည်ဥတင်ဦးစတဲ့ NLD ကောင်းဆောင်တွေနဲ့တကွရွေးချယ်ခံလွှတ်တော်ကိုယ်စားလှယ်တွေကိုဖမ်းဆီးပြီးချုပ်ချယ်ကန့်သတ်ထားခဲ့တာအကျဉ်းချထားခဲ့တာတွေကြောင့်ဒီမိုကရေစီအစိုးရတရက်ကိုဖွဲ့စည်းထူထောင်ခွင့်မရခဲ့တာဒီကနေ့အထိပါပဲပြည်တွင်းမှာအစိုးရတရက်မဖွင့်နိုင်ခဲ့ပေမဲ့ပြည်ပကိုထွက်လာခဲ့ကြတဲ့လွှတ်တော်ကိုယ်စားလှယ်တချို့နဲ့ထိုင်းမြန်မာနယ်စပ်မာနယ်ပလောနယ်မြေတနေရာမှာ1990ခုနှစ်ဒီဇင်ဘာလ18ရက်နေ့က NCGUB အစိုးရအဖွဲ့ကိုတီထောင်ဖြစ်ခဲ့ပုံအကြောင်းဝန်ကြီးချုပ်ဒေါက်တာစိန်ဝင်းကဒီလိုစပြောပြပါရခင်ဗျာ
1990ရွေးကောက်ပွဲပြီးတဲ့အခါမှာနာဖကဒါတကယ်တမ်းဆိုရင်ဗိုလ်ချုပ်မူကြီးဆုံးမောင်ပေါ့နော်သူပြောသလိုသူတို့ကဒီစစ်တပ်ကစစ်တမ်းရပြန်မယ်ဆိုတမ်းရမပြန်တဲ့အပြင်မှာအတန်တွေပြောင်းလာတယ်လွှတ်တော်ကိုယ်စားလှယ်တွေဖမ်းလာတယ်ကျွန်တော်တို့ခေါင်းဆောင်တွေဖမ်းလာတယ်နော်ဟောဒါတွေရှင်းနေကြပြီတော့သူတို့သွားမယ်လမ်းကိုရှင်းနေတယ်ကျွန်တော်တို့ကလည်းကျွန်တော်တို့သွားမယ်လမ်းဟိုတော့ဖောက်တင်တယ်လန်ဒန်ဖောက်တင်နေဆိုတော့ပြီးတော့ချက်နဲ့စတင်ပြီးတော့ professional government ဟုတ်လားဒီအစိုးရဖွဲ့တော့ပါပဲ
မြန်မာပြည်ဒီမိုကရေစီရေးနဲ့လူ့အခွင့်အရေးရရှိရေးဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်ရေးအတွက်ညွန်ပေါင်းအစိုးရတည်းအနေနဲ့ကြိုးပမ်းသွားဖို့ရည်ရွယ်ပြီးပြည်ပမှာအခြေစိုက်လှုပ်ရှားလာခဲ့တဲ့ NCGUB အစိုးရအဖွဲ့ရဲ့လွန်ခဲ့တဲ့နှစ်20ကာလဖြတ်တန်းမှုတွေကိုပြန်သုံးသပ်ကြည့်မယ်ဆိုရင်အောင်မြင်အားရစရာတွေလည်းအတော်များများရှိခဲ့သလိုတစ်ဖက်ကလည်းအကန့်အသတ်တွေကြားကမစွမ်းဆောင်နိုင်ခဲ့တာတချို့လည်းရှိခဲ့တဲ့အကြောင်းဒေါက်တာဦးစိန်ဝင်းကသုံးသပ်ပါတယ်
။အောင်မြင်မှုလည်းရှိရပါဘို့နော်။ဒီဖြစ်ချင်တိုင်းလည်းမဖြစ်တဲ့အပိုင်းတွေလည်းရှိရပါဘို့။သို့တော်လည်းပဲကျွန်တော်တို့ရှင်းရှင်းပြောရင်တော့နော်ကျွန်တော်အနေနဲ့ကအမြင်နဲ့သတိထားတယ်။ကျွန်တော်တို့ဒီလိုလုပ်တဲ့အတွက်ဒေါ်လာရေးတစ်ခုလုံးကိုအကျိုးမဲ့ဖြစ်မဲ့ဟာမျိုးရှိရင်ကျွန်တော်ရပ်ပြန်ပါမယ်။အဲ့ဒါမျိုးမဖြစ်ပါဘူးเนาะနောက်ပြီးရင်လည်းပဲကျွန်တော်တို့အနေနဲ့တချို့လုပ်ငန်းတွေမှာအများကြီးအထောက်အကူပြုပြီးဒေါ်လာရေးလုပ်ငန်းတွေမှာကျွန်တော်တို့လုပ်နိုင်ပါတယ်เนาะလုပ်နိုင်တယ်အားခင်ဗျားတို့ဒါတော့မလုပ်နိုင်ဘူးဗျာဒါအဲ့ဒါတွေလည်းရှိမှာပေါ့ဗျာတော့တချို့တွေပြောတယ်เนาะဟာဒီထိုင်းမှာခင်ဗျားတို့ဒီလိုလိုလူတွေဒုက္ခရောက်နေတယ်ခင်ဗျားတို့မကူနိုင်ဘူးလားအဲကျွန်တော်တို့မကူနိုင်ဘူးเนาะမကူနိုင်တာလည်းအကြောင်းမျိုးမျိုးရှိတယ်တော့ထိုင်းအစိုးရရဲ့ policy လည်းရှိရယ်နော်ဂျာနယ်ဟာတွေလည်းရှိရယ်အဲ့တော့မလုံနိုင်တာတွေလည်းရှိရယ်လုံနိုင်တာတွေလည်းရှိပါတယ
်လက်ရှိနဝတ္တနာဖာစီအစိုးရဟာ90ခုနှစ်ကရွေးကောက်ပွဲကျင်းပခဲ့ပြီးအနိုင်ရအယတအစိုးရကိုလုံးဝအာဏာမအနှင်းခဲ့တဲ့အပြင်ဒီမိုကရေစီလိုလားတဲ့အတိုက်ခံတွေကိုနှီးအမျိုးမျိုးနဲ့ဖိနှိပ်ပြီးနှစ်20လုံးတောက်လျှောက်အုပ်ချုပ်လာခဲ့တဲ့အတွက်အခုနှစ်မှာနောက်ထပ်တစ်ကြိမ်ကျင်းပမယ့်ရွေးကောက်ပွဲအပေါ်တခါသေးဘူးပြင်ဖို့နားလဲဆိုသလိုတန်တရားရှိသူတွေအတော်များပါတယ်။ဝန်ကြီးချုပ်ဦးစိန်ဝင်းကရောဒီရွေးကောက်ပွဲကိုဘာကြောင့်ဆန့်ကျင်ရတာပါလဲ
။ဒါကကျွန်တော်တို့ကရှင်းပါတယ်။ရှင်းတယ်ဆိုတာကဒီရွေးကောက်ပွဲကတိအချက်ကတော့ဒါလွတ်လွတ်လပ်လပ်မဟုတ်ဘူး။ तू က2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေနဲ့ချိန်ထားတာ။အဲ့တော့အဲ့ထဲမှာကျွန်တော်တို့မကြိုက်တာတွေအများကြီးပါတယ်။ဥပမာဆိုရင်တမတော်ဦးစည်းကလိုအပ်တဲ့ဆိုင်အနာသိနိုင်နေဆိုတာကတော့လုံးဝဘလုံးမလက်ခံလို့မရဘူး။ဘာရွေးကောက်ပွဲလို့လို့ဒီအခြေခံဥပဒေအရတမတော်ဦးစည်းချုပ်ကအချိန်ငွေရအနာသိနိုင်နေ။ဆိုတော့အဲ့လိုမျိုးရွေးကောက်ပွဲကျွန်တော်တို့ကလက်ခံတာမဟုတ်ဘူးလေ။ဒုတိယအချက်ကတော့အားလုံးကျွန်တော်တို့သိပါတယ်။ result ပေါ့နော်။ဒီအဖြေကြီးကသိပြီးသားပဲ။နော်လွတ်လပ်ပြီးတရားမျှတတယ်ဆိုတာလည်းဘလုံးဝမဖြစ်နိုင်ဘူး
။စီစိုးရဲ့2020ရွေးကောက်ပွဲဟာအနာဂတ်မြန်မာနိုင်ငံရဲ့ဒီမိုကရေစီအပြောင်းအလဲအတွက်အခြေခံအုတ်မြစ်တစ်ခုဖြစ်တယ်တခြားရွေးချယ်စရာမရှိတော့တခုတည်းသောလမ်းစာဖြစ်တယ်လို့ယုံကြည်ကြသူတွေအကောင်းမြင်ကြသူတွေလည်းရှိကြပါတယ်ဝန်ကြီးချုပ်ဒေါက်တာစိန်ဝင်းကတော့ရွေးကောက်ပွဲစီစဉ်ကျင်းပသူစီအစိုးရကိုနိုင်မှာဒီမိုကရေစီကိုပြောင်းလဲဖော်ဆောင်လူစိတ်ကင်းမဲ့နေတဲ့အချက်ကြောင့်အပြောင်းအလဲအတွက်မျှော်လင့်ချက်မရှိဘူးလို့သုံးသပ်ပါတယ
်ရွေးကောက်ပွဲကနော်ယူနီဖောင်းဝတ်တဲ့လူတွေကယူနီဖောင်းချုပ်ပြီးတော့ဝင်ပြိုင်ပြီးနိုင်မဲ့ဟုတ်လား reform mindedနော် reform အင်္ဂလိပ်လို့ဆိုရင်တော့အပြောင်းလဲလုပ်ချင်တဲ့ဟာတစိုးတစားမှမပါဘူး နော်ခြေရီးသားအခြေအနေကိုပုံမှုပြီးတော့ခိုင်းအောင်ခုမှရောကြော်လို့ပေါ့နော်အာဟိုကတော့ဒီလူတော့လွတ်တော်တဲ့ထဲလိုက်တော့နည်းနည်းအော်ပါစေနော်ဒါကျွန်တော်တို့ဒီရုပ်ောက်ဝဲမလုတ်ခင်နေရကျွန်တော်တို့သိပါတယ်တတ္တရာအုပ်စုတို့ဘာတို့ညာတို့သူတို့အော်စေခြင်းနဲ့ဆိုတဲ့လူကိုအော်ခွင့်ပေးထားတယ်နော် NLD ကတော့လှုပ်ကုန်မလုံးနဲ့နော်လှုပ်ရင်ဖမ်းမယ်ဆိုပြီးတော့ချင်းကြောက်ပြီးတော့ဖမ်းထားတဲ့လူတွေလည်းထောင်နဲ့ချီရှိတယ်ဆိုတော့ဒါကြီးကဘလို့မှဒီအားနေပြီးတော့လှည့်ပြီးတော့ပြုပြင်ကြောင်းလဲမှုကိုခေါ်ဆောင်နိုင်မယ်ဆိုတာတော့ကျွန်တော်မယုံကြည်ဘူး
ဒီလိုဆိုရင်အခုနှစ်ရွေးကောက်ပွဲအပြီးကာလမြန်မာနိုင်ငံရဲ့အခင်းအကျင်းကိုဘယ်လိုမြင်ရမလဲဒေါက်တာဦးစိန်ဝင်းကတော့ရေတိုရေရှည်ဆိုပြီးဒီလိုနှစ်မျိုးခွဲပြီးတွက်ပြပါတယ
်ရေတိုကဘယ်လိုမြင်မလဲရေရှည်ဘယ်လိုသွားကြမလဲကျွန်တော်တို့ရေရှည်ဆိုရင်ဖုံးလို့ပြီးလို့မရပါဘူးเนาะနောက်ကွယ်ကဘာရွေးကောက်ပွဲကဘာပဲဖြစ်ဖြစ်ဖြစ်မယ်ဆိုတာလည်းကျွန်တော်တို့သိတယ်ဒီအဖြေကဘယ်လိုပုံစံပေါ်မယ်ဆိုတာအခုရကျွန်တော်တို့ပြောလို့ရတယ်เนาะအဲ့တော့ဘာပဲဖြစ်ဖြစ်civilian government ပေါ့နော်အရာသားအစိုးရလို့ပြောနေနေတကယ်တမ်းကတော့စစ်တပ်ကနောက်ကအာဏာချုပ်ကင်ထားမှာပဲနော်အဲ့တော့ဒီစစ်တပ်မှရှိတဲ့အကြီးအကဲဗိုလ်ချုပ်မှုကြီးတန်းရွှေဆိုရင်လည်းဗိုလ်ချုပ်မှုကြီးတန်းရွှေအဲဒါမှမဟုတ်လည်းနောက်တစ်ယောက်ဆိုရင်လည်းနောက်တစ်ယောက်နောက်ပြီးရင်တိုင်းမှုတွေနဲ့ဒါစစ်ပြင်ပုံစံမျိုးတွေပေါ့ရာဟိုရှေ့ရှေ့ကအဲ့ဒါမျိုးတွေနဲ့ပဲဆက်သွားမှာဆိုတော့ဗမာပြည်ရဲ့ဒီကနေ့ပြဿနာပြည်သူလူထုစားဝတ်နေဟုတ်လားခက်ခဲနေတဲ့ပြဿနာပြည်သူလူထုပညာရေးအထူးသဖြင့်တော့ဆင်းရဲတဲ့လူတွေကဒါကြီးကဆက်သွားနေဟုတ်မှာပဲဘလို့မှပြင်လို့မရဘူးရေရှည်ကြရင်အာရေးတို့ဆိုရင်တော့ရန်ကုန်မြို့ကိုလျှက်စစ်ပေးလိုက်ဒါဒီမီဒီယာကိုအနေချင်းခွင့်ပြုလိုက် INGO တွေနည်းနည်းပါးပါးလာလိုက်ပြန်ထုတ်လိုက်အဲဒါနဲ့ပဲကစားနေမှာပဲနော်သို့တော်လည်းပဲရေရှည်ရတော့ဒီပုံစံအတိုင်းပဲပြန်ဖြစ်မှာပဲနောက်ပေါ်တော့ဆုံးနိုင်တယ်လူခွေချုပ်ပေါင်းမှုတွေကလည်းဒီတိုင်းပဲလာမှာပဲ
နောက်ဆုံးအနေနဲ့တင်ပြချင်တာကပြည်တွင်းပြည်ပကမြန်မာဒီမိုကရေစီရေးကျိုးပန်းနေသူတွေအတွက် NCGB အစိုးရအဖွဲ့ဝန်ကြီးချုပ်ဒေါက်တာစိန်ဝင်းရဲ့အကြံပြုတိုက်တွန်းစကားတမ်းပါ
သူကအချိန်ကရှင်းနေပြီနှစ်ပေါင်း20နော်အခုစကားပြောမယ်အခုစကားမပြောဘူးဟာဟုတ်လားဒေါက်တာဆန်းစုကြည်လှုပ်ပေးလိုက်ပြန်ပြီးဖမ်းလိုက်ဒီအချိန်ကတော့ကြော်ဖို့ကောင်းပြီနော်ပြည်သူလူထုတဦးတယောက်ချင်းမှာဒီမိုကရေစီနဲ့လွတ်မြောက်ရေးပေါ့ဆင်းရဲပြောရင်တော့လွတ်လပ်ရေးပဲเนาะလွတ်မြောက်ရေးအတွက်တော့လှုပ်ဖို့လိုပြီเนาะကိုယ့်ဘက်ကိုလှုပ်မှပဲရမှာပဲเนาะအဲ့တော့เนาะအာတုံခွန်ဆိုင်เนาะဘလောက်ပဲလှုပ်နိုင်လှုပ်နိုင်ပေါ့ဗျာဘာကြောင့်လဲတိုင်းပြည်လွတ်မြောက်ရေးအတွက်ကအခုအချိန်ကအရေးကြီးဆုံးပဲဆက်ပြီးတော့လည်းကျွန်တော်တို့တိုက်ရမှာပဲအဲ့တော့နောက်ပါဖြစ်မလဲဆိုတာမသိတော့လဲပဲဒီကနေ့ကနေစပြီးတော့ကျွန်တော်တို့ဆက်ပြီးတော့မပြီးမချင်းပေါ့ဗျာတိုက်ရမှာပေါ့
SCGB အဝေးရောက်မြန်မာနိုင်ငံအမျိုးသားညွန်ပေါင်းအစိုးရဝန်ကြီးချုပ်ဒေါက်တာဦးစိန်ဝင်းရဲ့တွေ့မြင်တချို့ကိုကောက်နှုတ်တင်ပြခဲ့တာပါဘုဒ္ဓဘတ်သူတွေ့သူမြင်အစီအစဉ်ကိုလည်းဒီမှာကျန်လာလိုက်ပါစေနားဆင်ကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်ခင်ဗျာ